ဆီးရီးယားနိုင်ငံအလက်ပိုမြို့အရှေ့ပိုင်းကသဘုံတို့ထိန်းချုပ်ရာဒေသတွေကိုဆီးရီးယားနဲ့ရုရှားတိုက်လေယာဉ်တွေကဒီကနေ့တနင်္ဂနွေနေ့မှာဗုံးကျဲတိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတဲ့အလက်ပိုမြို့တွင်းကအကြမ်းဖက်မှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးဖို့နိုင်ပိုင်းအလို့မှာအခုလိုတိုက်ခိုက်မှုတွေဖြစ်ခဲ့တာပါ။ခမန်းကျေလူ2,000ခွဲလောက်ရှိတဲ့မြို့ထဲကလူနေရပ်ကွက်တွေကိုတိုက်ခိုက်ရေးသမားတွေကဥတီတိုက်ခိုက်နေကြတာဖြစ်ပြီးတိုက်ခိုက်မှုတွေကြောင့်အဆောက်အအုံတွေပြိုကျပျက်စီးနေပြီးလမ်းမပေါ်မှာလည်းအပြက်အစီးတွေအင်္ဂရီတုံးတွေနဲ့ပြင့်ထက်နေပါတယ်။တိုက်ခိုက်မှုတွေထဲမှာဆိုရင်မစ်ဆိုင်းထုံးချီတွေအစင်းစင်ပေါက်ကွဲစေတဲ့စီပိုင်းဘုံတွေအမြောက်တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေလည်းပါပါတယ်အမေရိကန်နဲ့ရုရှားတို့ကြားဝင်ညှိနှိုင်းပေးခဲ့တဲ့အပြစ်ခတ်ရစဲရေးပြိုကွဲခဲ့ရပြီးဆီးရီးယားအစိုးရတပ်ကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဆလိုထိုးစစ်ဆင်တိုက်ခိုက်ခြင်းကကလေးကဆိုရင်လူတရာကျော်တေဆုံးခဲ့ရတဲ့အထက်အများစုကအရက်သားတွေဖြစ်တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်တက်တန်း6နှစ်ရှိလာပြီဖြစ်တဲ့ဆီးရီးယားပြည်တွင်းစစ်ကြောင်းလူပေါင်း3နဲ့ချီတေဆုံးခဲ့ရတယ်လို့လူပေါင်း17တန်းတို့ကတော့နေရာစုတ်ခွာထွက်ပြေးနေကြရပါတယ်ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲနိုင်ဖို့ရုရှားဘက်မှတာဝန်ရှိတယ်လို့အမေရိကန်ပြည်ထောင်စုနဲ့ဥရောပမဟာမိတ်တို့ကပြောဆိုပြီးဆီးရီးယားနိုင်ငံတွင်အပြစ်ရရေးအတွက်ရုရှားဘက်ကအထူးအလေးထားလှုံ့ဆော်ဖို့ကိုလည်းတောင်းဆိုထားပါတယ်ရှင်